ရှေ့သတင်းပတ်ထည်ကျင်းပမယ်ပြည်တော်စုငင်းချင်းညီလာခံမတိုင်ခင်အစိုးရနဲ့ NCA အပြည့်အစချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနှစ်ရက်ကြာအကြိုဆွေးနွေးပွဲတစ်ခုဒီကနေ့စတင်ရမှာသဘောတူညီချက်တချို့ရခဲ့တဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးဇုဒ္ဓအစည်းအဝေးစတင်နိုင်ရေးမှာအဓိကကျတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲ့သဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာအကြိုညှိနှိုင်းအစည်းအဝေးကိုနေပြည်တော်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချင်းရေးဘူဌာနမှာဆွေးနွေးခဲ့ကြတာပါဒီကနေ့ဆွေးနွေးရမှာတော့သဘောတူညီချက်တစ်ခုထပ်မံရခဲ့ကြောင်းအစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ
်ဒီနေ့တော့ဒီနေ့အကော့ဖက်တရီတွေကျွန်တော်တို့ပြင်ဆင်ရစေတဲ့တွေရှိတယ်အဲဒီကစိတ်ပိုင်းပြပေါ့ဆိုတော့ NCA အပြင်ကိစ္စမှာတော့တစ်ချက်ဒီနေ့ဖြစ်ပြီးတော့ကျွန်တော်တို့ကြားထဲမှာဒီနေ့ရှိတဲ့အတွက်ဆန္ဒပြဖြစ်လာမှာဖြစ်တယ်အဲတိုင်းဒီကောက်ကတော့လူကိုရတာပါရပိုင်းသုံးတော့ဒီနေ့ကျွန်တော်များတော့ကျွန်တော်ဖြတ်ဆွေးနေတယ်အဲ့ဒီနေ့လည်းအဲ့ option ချူလဲကျွန်တော်နဲ့ပြောနေတယ်အဲ့ဒါလည်းတော့ဒီကျွန်တော်ဒီပြည့်စုံပေါင်းတော့ဒီဟိုဒီနေ့ရဲ့ဆွေးပြန်ပြီးတော့ဆွေးနေတယ်ပြန်ဆွေးနေပြီးတော့လက်ပြန်ကျွန်တော်တို့ပြန်ပြောမယ်အနေနဲ့ရှိ
အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCA SEAO ကိုယ်စားလှယ်အဖွဲ့တွေဟာဒီလ4ရက်နေ့နဲ့5ရက်နေ့ကနောက်ဆုံးအကြိမ်တွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲမှာ27ပင်လုံးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ် Union Accord အစိတ်ပိုင်း3အတွက် NCA အပြည့်အစာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထည်ဖော်မှုနဲ့Federal အခြေခံမှုလမ်းညွှန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့တာပါအပိုင်း၁ NCA အပြည့်အစအချုပ်မူပေါင်းပြန်လည်ညှိနှိုင်းရေးမှာအချက်၅ချက်အနက်ကအရင်ဆွေးနွေးပွဲမှာ၁၄ချက်သဘောတူညီခဲ့ရကဒီကနေ့နောက်ထပ်တစ်ချက်ထပ်မံညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်အပိုင်း၂2020ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထည်ဖော်မှုအပိုင်းမှာတော့ဇယား၂ခုအနက်ကဇယား၁ကိုဆွေးနွေးထားပြီးဇယား၂ကိုဆွေးနွေးဖို့ကြံရှိနေစေဖြစ်ပါတယ်အပိုင်း၃ဖြစ်တဲ့ Federal အခြေခံမှုလမ်းညွန်မှာတော့အချက်၈ချက်မှာ၂ချက်သဘောတူညီချက်ရရှိထားပြီးအကြံချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးခဲ့တာပါဒီနေ့ဆွေးနွေးပွဲဟာနေကင်းတနအိမ်မှာပြီးဆုံးခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေဟာဒီနေ့ဆွေးနွေးတဲ့အချက်တွေကို PPST ကငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကိုတင်ပြအတည်ပြုချက်ရယူပြီးမနေ့ဖန်မနေ့မှာအစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်PPST ညီနိုင်အစည်းအဝေးမှာအဓိကဆွေးနွေးနေတဲ့အချက်ကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။သူကစံပေါ်ပြောတာတော့ဒီတော်စုအဆင့်ဆိုရင်တော့ဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးမယ်။ဒီနယ်အင်ဂျင်နာရီအဆင့်မှာတော့အခြေခံဥပဒေလိုသုံးမယ်။ကျွန်တော်တို့ကဒီတော်စုမှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရင်အဲဒီနယ်မှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရမှာပေါ့။ဒါမဲ့လို့ရေးဆွဲတာတွေပြဋ္ဌာန်းတာတွေကတော့သူရတမကျနေကြီးဘလို့ရေးရေးပေါ့လေနာမည်ရတော့အဲ့ဒီဒီနယ်အဆင့်မှာတော့ဒီမှာပြည်တုံးပါပေါ့ဟုတ်ကဲ့အဲ့ဒီပုံမှာကျွန်တော်တို့ဆွေးနွေးနေ
PPST အစည်းအဝေးကိုတော့ညပိုင်းအထိဆက်လက်ဆွေးနွေးနေခဲ့ပြီးဒီအချက်ပေါ်နှစ်ဖက်ပြည်လည်မှုရရင်မနေ့ဖန်မှာသဘောတူညီချက်အစ်ထက်မှန်ရရှိမှာဖြစ်ပါတယ်ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးစုထအစည်းအဝေးကိုတော့ရှေ့သတင်းပတ်ဗုဒ္ဓဦးနေ့ကစပြီး3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်